ီးရီးယားနိုင်ငံမှာအစိုးရတပ်တွေနဲ့သဘုံတွေတိုက်ပွဲဖြစ်နေတဲ့ Homes မြို့မှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အသုံးရကြအပြစ်ခတ်ရက်ဆဲပါမယ်လို့နှစ်ဖက်လုံးကသဘောတူထားပေမဲ့တိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်ကုလသမဂ္ဂရဲ့အကူအညီပေးဖို့အားထုတ်မှုတွေအဟန့်တားဖြစ်နေပါတယ်။ယာယီအပြစ်ခတ်ရက်ဆဲရေးပြတ်သွားတာနဲ့ဒီကူညီကယ်ဆယ်ရေးလှုပ်သားတွေဖြစ်မှတ်ခံထားရတဲ့အပေါ်မှာအလွန်စိတ်ပျက်မိတယ်လို့ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးညှိနှိုင်းရေးမှူး Valerie Amos ကပြောပါတယ်စီးရီးယားမှာကူညီကယ်ဆယ်ရေးလုပ်နေသူတွေအရက်သားတွေနေတတူပါအန္တရာယ်နဲ့ဘလောက်ရင်ဆိုင်နေရတယ်ဆိုတာကိုရှင်းရှင်းထပ်ပြီးတော့ပြသလိုက်တာပဲလို့လည်းသူကပြောကြားခဲ့ပါတယ်။ Homes မြို့တွေကအရက်သားတွေကိုနောက်ထပ်ကယ်ထုတ်နိုင်ဖို့ကြိုးစားမယ်လို့ Syrian Arab Lajani အဖွဲ့အကြီးအကဲက AP သတင်းဌာနကိုပြောခဲ့ပါတယ်။စနေနေ့တုန်းကအကူအညီပေးမဲ့ပစ္စည်းတွေတင်ဆောင်လာတဲ့ truck ကားတွေအပေါ်ဘဲကမှတ်မသိသူတွေကပြစ်ခတ်လို့ရင်မောင်းတယောက်ဒဏ်ရာရသွားတယ်လို့ Syria Lajani အဖွဲ့ကပြောပါတယ်။သူတို့ရဲ့ရင်တန်းသားကိုမော်တာကြီးစံတွေကြားခဲ့တယ်လို့လည်းဆိုပါတယ်။ပြစ်ခတ်မှုတွေကြားပိတ်မိနေတဲ့အရက်သားတွေမြို့ထဲကနေထွက်သွားနိုင်ဖို့နဲ့ကူညီထောက်ပံ့မှုတွေပေးနိုင်ဖို့အပြစ်ခတ်ရက်ဆဲရေးသဘောတူထားတာကိုဖောက်ဖျက်တာနဲ့ပတ်သက်လို့ Syria အစိုးရတပ်တွေနဲ့သဘုံတွေကတစ်ဖက်ကိုတစ်ဖက်အပြစ်တင်နေပါတယ်ရှင်။